ပင်လယ်ပင်လယ်ရောအရှေ့တောင်ဘက်နဲ့ကပ်ပလီပင်လယ်ပြင်တောင်ဘက်မှာလေပြင်းအားနဲ့ရဝံအဖြစ်ရောက်ရှိနေတဲ့မိုးချဆိုင်ကလုံးမုန်တိုင်းမြန်မာနိုင်ငံကမ်းရိုးတန်းဘက်ကိုဦးတည်နိုင်တဲ့အကြောင်းအိန္ဒိယမိုးလေဝသဌာနကဒီကနေ့ထပ်မံသတိပေးပါရစေ။ပင်လယ်ပင်လယ်အော်ထဲမှာဖြစ်ထွန်းနေတဲ့ဆိုင်ကလုံးမိုးချအပူပိုင်းမုန်တိုင်းမေလ17ရက်နောက်ပိုင်းပြင်းထန်တဲ့မုန်တိုင်းတစ်ခုအဖြစ်မြန်မာကမ်းရိုးတန်းကိုဝေရောက်နိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကမကြသေးခင်ရက်ပိုင်းကလေးကသတိပေးပြီးဖြစ်ပါတယ်။ပင်္ဂလာပင်လယ်အော်အရှေ့တောင်ပိုင်းမှာဖြစ်ထွန်းနေတဲ့အပူပိုင်းမုန်တိုင်းကြောင့်ဒီရက်ပိုင်းအန်ဒါမန်နဲ့နီကိုဘာကျွန်းတွေမှာမိုးသည်ထန်ပြီးဒီအပူပိုင်းမုန်တိုင်းငယ်ဟာမကြခင်မှာတော့ဆိုင်ကလုန်းမုန်တိုင်းတစ်ခုအဖြစ်အားကောင်းလာနိုင်တယ်ဆိုပြီး IMD အိန္ဒိယမိုးလေဝသဌာနကကြေညာထားတာပါ။မုန်တိုင်းဟာမြောက်ပိုင်းကိုဥတီနေပြီးအိန္ဒိယနိုင်ငံထက်မြန်မာနိုင်ငံဘက်ချမ်းကိုမြန်မာနိုင်ငံဘက်ချမ်းတဲ့ကုန်းတွင်းပိုင်းကိုဝင်နိုင်တယ်လို့ခန့်မှန်းထားတာပါဒါပေမဲ့လေကြောင်းပြောင်းလဲသွားနိုင်တယ်ဆိုတဲ့တွက်ချက်ချက်တွေလည်းရှိပါတယ်ကန်ယိုရမ်မှာရှိတဲ့အိန္ဒိယပြည်နယ်တချို့ကိုတော့အိန္ဒိယအာဏာပိုင်တွေကအရေးပေါ်အနေထားပြင်ဆင်ထားတာပါမြန်မာနိုင်ငံမှာလည်းတဘာဝကပ်ပေးအန်ရဲ့စီမံခန့်ခွဲမှုကော်မတီအစည်းအဝေးတွေကျင်းပနေပါတယ်ရှင်